အင်တာနက်မှာအချက်လက်တွေကိုဖောက်ချခဲ့တဲ့ WikiLeaks website တီထောင်သူ Julian Assange ကိုဒုစရုံးမှုစွပ်စွဲချက်နဲ့အမှုရင်ဆိုင်ဖို့အမေရိကန်ပြည်ထောင်စုထံလွှဲပြောင်းပေးရေးဗီဒီယိုအစိုးရကတောက်ချနေမှာလက်ခံလိုက်ပါတယ်။တမိုင်းဝင်အဆုံးဖြတ်ချက်ဖြစ်ပေမဲ့လည်းဆယ်စုနှစ်ကြာအမှုဟာအဆုံးသတ်မဲ့အလားအလာတော့မတွေ့ရသေးပါဘူး။အကျိုးဆောင်ရှိနေတွေကတော့ဆုံးဖြတ်ချက်ကိုခြေပသွားမှာဖြစ်ကြောင်းပြောဆိုထားပြီးအယူခံတင်ဖို့14ရက်အချိန်ရမှာဖြစ်ပါတယ်။ထိတ်တန့်လျှို့ဝှက်သတင်းတွေကို website မှာဖောက်ချခဲ့တဲ့အတွက်အမှုရင်ဆိုင်ဖို့အဆန့်ကိုအမေရိကန်လွှဲပြောင်းပေးမဲ့အမိန့်ကိုတော့ဒီဘီဒိန်ပြည်ထောင်စုဝန်ကြီး Pretty Patel ကလက်မှတ်ရေးထိုးထုတ်ပြန်ခဲ့တာပါ။တရှိမှုဆွဲချက်18ခုကွန်ပျူတာကိုတလွဲအသုံးချမှုနဲ့အမှုရင်ဆိုင်ဖို့အမေရိကန်ကိုလွှဲပြောင်းပေးနိုင်ကြောင်းအီဗီလာရဲ့ဗီဒင်တရားရုံးကဆုံးဖြတ်ပြီးတဲ့နောက်ပြည်ရေးရေးဝန်ကြီးကအခုလိုနောက်ဆုံးမှအမိန့်ထုတ်လိုက်တာဖြစ်ပါတယ်ခင်ဗျာဒီ WikiLeaks တီထောင်သူရဲ့ website ကနေဖောက်ချခဲ့တာကြောင့်တချို့လူတွေအသက်အန္တရာယ်နဲ့ကြုံရတဲ့အထိဖြစ်ခဲ့ရပါတယ်အဆန့်ကတော့အခြားအမှုတစ်ခုမှုမှာအာမခံဖောက်ပြန်မှုအတွက်ဗြိတိသျှအာဏာပိုင်တွေကဖမ်းဆီးပြီးလန်ဒန်မြို့ကလုံခြုံရေးအဆင့်မြင့်တဲ့ထောင်တစ်ခုမှာ2019ခုနှစ်တုန်းကထိန်းသိမ်းခဲ့တာပါဒီမတိုင်ခင်မှာတော့အတ္တမပြုခြင်းမှုလိမ်မန်းဆိုင်ရာစော်ကားမှုတွေနဲ့ဆွီဒင်နိုင်ငံမှာအမှုရင်ဆိုင်မှုလွှဲပြောင်းပေးခံရမှာကိုတင်းချောင်ပြီးလန်ဒန်မြို့ကအီကွေဒေါ်တန်ရုံမှာခိုးလုံနေခဲ့ပူပါတယ်ခင်ဗျာ